တော်ရရှိမြခင်ဗျာ၃ရက်ခီးကျဲတဲ့မြို့ကြီးဟာမြို့ထဲမှာနေတဲ့လူတွေနဲ့အတူပျက်စီးလိမ့်မယ်ဆိုရင်မလုပ်ကြမလဲပျက်စီးမယ်ဆိုတာကတော့အသေးကြပါပဲမြို့သူမြို့သားတွေဟာအသွားအလာမပြည့်အပြုံးမပြည့်အပြုံးမပြည့်နဲ့ဆက်ပြီးရှိနေကြပါသလားဒါမှမဟုတ်ငါတို့နေတဲ့မြို့ကြီးတော့ပြတ်တော့မယ်ပြေးမှာပဲဆိုပြီးအထုပ်အပိုးတွေနဲ့ထွက်ပြေးကြပါသလားပြက်ခါမှပြက်ရောပြက်လေအသေးခံတော့မယ်ဆိုပြီးမိုက်မိုင်မဲမဲရှိနေကြပါသလားအဖေကိုတွေ့ရမှာဖြစ်တဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကယောနာဝတ္ထုအခန်းကြီး3အခန်းငယ်4နဲ့5ကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူအစာရှောင်ခြင်းအကြောင်းအကျယ်တဝင့်ရှင်းလင်းချက်အပါအဝင်ယောနာဝတ္ထုအခန်းကြီး3အခန်းငယ်4နဲ့5ကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်။
နောက်တပံထာဝရဖျားဤနှုတ်ကပတ်တော်သည်ယောနာသို့ရောက်လာပြီကသင်ထ၍နိနေဝေမြို့ကြီးသို့သွားလော့ငါမှားထားသည့်အတိုင်းကြွေးကြော်လော့ဟုမိန့်တော်မူ၏ထိုအခါထာဝရဖျားဤအမိန့်တော်အတိုင်းယောနာသည်ထ၍နိနေဝေမြို့သို့သွား၏နိနေဝေမြို့သည်အလွန်ကြီးသောမြို့သုံးရက်ခရီးကျယ်ဝန်းသောမြို့ဖြစ်သည်အဲ့ဒီလိုကြားနာခဲ့ရပါတော့ယောနာဝတ္ထုအခန်းကြီး3ဟာပင်လေပြင်းကြီးကိုဖြတ်ပြီးတော့ခရီးသွားခဲ့သူယောနာတယောက်ရဲ့ငါးကြီးတကောင်ရဲ့ဘိုက်ကိုအမိသဟဲပြုတ်ပြီးတော့ကုန်းပေါ်ကိုပြန်ရောက်လာပုံနဲ့နောက်ပိုင်းကုန်းလန်းခရီးရဲ့မှတ်တမ်းအတူပဲဖြစ်ပါတယ်။ငါမှားသည့်အတိုင်းကြွေးကြော်လို့ကြွေးကြော်ရမှာလဲချင်းချောက်သောစကားနှင့်ဖြစ်ရမည်ဆိုတာကိုလေဒီကျမ်းရဲ့အစမှားကလေးကမိတ်ဆွေတို့တွေ့ခဲ့ရပြီးပါပြီ။ဟုတ်ပါတယ်။အမိတဲဤသားယောနာသို့ရောက်လာသောထာဝရဖျားဤနှုတ်ကပတ်တော်ဟူမူကားသင်ထ၍နိနေဝေမြို့ကြီးသို့သွားပြီးလျင်ချင်းချောက်သောစကားနှင့်ကြွေးကြော်လော့တဲ့အဲ့ဒီလိုယောနာဝတ္ထုဟာဏိဒံပြုတ်ခဲ့ပြီးပြီမဟုတ်ဘူးလားအဲ့ဒီလိုချင်းချောက်ရမှာမဟုတ်လို့လေအာရှုရိဆိုတဲ့လူမျိုးတွေကြမ်းတာရန်တာရက်ဆက်တာတွေအာနာစက်ပြင်းထန်တာတွေကိုသိထားတဲ့ယောနာတယောက်သူများရဲ့နေမြေမှာလူမိုက်တွေကြားတဲ့ကိုငါ့ကိုယူပြီးတော့ဆက်တယ်ငါမသွားရဲဘူးဆိုတဲ့သဘောနဲ့မလုတ်ရဲမကန်ရဲခဲ့လို့တာရှုကိုပြေးတာဖြစ်နိုင်တယ်လို့ငါအင်မတန်ဆက်စုယွန်ရှာမုန်းတဲ့လူမျိုးသူတို့ကိုသွားသတိပေးလို့မတော်တဆသူတို့တွေလူကောင်းသူကောင်းတွေဖြစ်ကုန်ရင်ဘေးမသိယမခပဲဖြစ်နေအောင်မယ်အဖဖျားသခင်ရဲ့အပြစ်ဒဏ်ကိုမခံရပဲဖြစ်နေအောင်မယ်ဒင်းတို့တိုက်နဲ့ဒင်းတို့ကံအပြစ်ဒဏ်တွေလဲခံရရင်လဲအေးရပဲငါအလုပ်မဟုတ်ဘူးဆိုပြီးတော့ဒီတာဝန်ကိုခေါင်းဆောင်ခဲ့တာလဲဖြစ်နိုင်တယ်ဘယ်လိုပဲပြောပြောအဲ့ဒီအကြောင်းပြချက်တွေအရင်အမြစ်ကိုလိုက်ကြည့်လိုက်မယ်ဆိုရင်တော့အဖဖျားသခင်ရဲ့အလိုတော်ကိုဆန့်ကျင်တာပဲဖြစ်တယ်ဘေရှုတောင်ကပဲကြည့်ကြည့်အဖဖျားသခင်ရဲ့စကားတော်ကိုနားမထောင်နိုင်တာပဲဖြစ်တယ်ဆိုတာကိုကျွန်တော်အသေးစိတ်ဖော်ပြခဲ့ပြီးပါပြီအခုအချိန်မှာတော့ဘယ်ကိုမှပြေးလို့မလွတ်ဘယ်လိုမှ तू မလွတ်ချင်ပဲနေလို့မရတဲ့အလုပ်ကို तू လုပ်ရပြီယောနာဝတ္ထုအခန်းကြီး3အငယ်4ယောနာသည်မြို့တဲသူဝင်၍တနေ့ခရီးသွားလျက်အရက်40လွန်သောနိနေဝေမြို့သည်ပျက်စီးခြင်းသို့ရောက်လိမ့်မည်ဟုကြွေးကြော်လေ၏ဝတ္ထုတို့တပုတ်တာဖြစ်တဲ့ယောနာဝတ္ထုဟာသိပ်ပြီးတော့ပေးမရှိတော့ဘူးတို့တို့တုတ်တုတ်ကိုလူရင်းကိုချုပ်ပြီးတော့တင်ပြဆူဖွဲ့ပေးလိုက်ပါတယ်။သုံးရက်ခရီးကျယ်ဝန်းတဲ့မြို့ကိုတရက်ခရီးစာသူသွားတယ်။အင်မတန်ဗဟုအချက်ချာကြတဲ့နေရာအစိုးရအဆောက်အအုံတွေနဲ့မြူနစ်ပယ်ယုံကြည်နဲ့တရားယုံကြည်များတည်တဲ့နေရာလို့ခန့်မှန်းရတဲ့နေရာဟစ်တိုင်လူစင်မြင့်ကောင်းကောင်းနဲ့ပရိသတ်ကိုဆွဲဆောင်နိုင်စွမ်းရှိမဲ့အဓိကနေရာဖြစ်လိမ့်မယ်လို့ကျွန်တော်တင်ပြရတော့တမချန်အဖွဲ့ကတွက်ဆပါတယ်။အဲ့ဒီနေရာကိုလည်းရောက်ရောပထမတော့ကဘုရားသခင်ပြောခိုင်းတဲ့စကားတွေကိုတလုံးချင်းသုံးလိမ့်အောင်မယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့ဒါကိုမြုပ်ွက်အဖြစ်ပဲခြံထားလိုက်ပြီးတော့ချင်းချောက်တဲ့စကားကိုသာအဓိကထားပြီးတော့ဟစ်ကြွေးကြော်ညာပေးလိုက်ပါတယ်။အရက်40လွန်းရင်နိနေဝေမြို့တည်ပျက်စီးခြင်းသို့ရောက်လိမ့်မည်အာလုံးသတိထားတဲ့။ကြားရတဲ့အတိုင်းပါပဲနော်။ဒုံးတိကြေညာပေးလိုက်ခြင်းပါ။အခန်းကြီး1မှာတုန်းကဆိုခဲ့တယ်လို့မင်းတို့နိနေဝေသားတွေရဲ့အပြစ်တွေကမိုးတွေမိုးကိုပြန်တက်တယ်လို့ပြန်တက်ပြီးတော့ဒီအပြစ်တွေဟာဘုရားသခင်ရှေ့တော်မှောက်ကိုတောင်ရောက်နေပြီဆိုတာမျိုးဘာမှမရှိဘူးရှိခဲ့သည့်တိုင်အောင်လည်းမဖော်ပြတော့ဘူးနောက်တလကြော်ကြော်ပဲအချိန်ရတော့တယ်အတိအကျပြောရရင်ရက်40ပဲကျန်နေမင်းတို့နေထိုင်တဲ့နိနေဝေမြို့ကြီးပြတ်တော့မယ်ဟိပြတ်တော့မယ်ဟဆိုတာကိုပဲဖော်ပြပေးလိုက်ပါတယ်ပရိသတ်ကိုဆွဲဆောင်နိုင်ဖို့အဆိုတော်နဲ့စတေ့ရှိုးနဲ့မပါဘူးပရိသတ်အပေါင်းတို့ခမညာဣသရေလကရောက်လာတဲ့သေယွာပြန်ပရောဖက်ကြီးယောနာရဲ့တရားဟောကြားချက်ကိုစတင်ပါတော့မယ်ခမညာဆိုတဲ့အခမ်းအနားမူလည်းမရှိဘူးဒါပေမဲ့အဲ့ဒီလိုမိတ်ဆက်တွေ နိဒံပြိုးနေတာတွေ့တဲ့မလျော့သောဆွဲဆောင်မှုတစ်ခုခုကတော့ဒီလူယောနစီမှာပဝန်းကျင်ကကြီးလိုက်တဲ့နဲ့တိတိသာသာတော့ရှိနေလိမ့်မယ်ဒီလူယောနဟာဆွဲဆောင်မှုအားကောင်းတဲ့လူကြီးတယောက်ဖြစ်နေလိမ့်မယ်လို့ကျွန်တော်တွေးမိပါတယ်ဟုတ်ပါတယ်ပေရွာမရဏအရက်ဖြစ်တဲ့ငါးကြီးရဲ့ဘိုက်ထဲကထွက်လာတဲ့လူဖျားသခင်ပေးတဲ့ဒုတိယမြောက်အသက်ရှင်သန်ခြင်းနဲ့တက်လာတဲ့လူရုပ်ပေစိတ်ကမ်းမှာတုန်းကအထုတ်ကလေးပိုက်ပြီးတော့ဟောလူပြုံးပြလိုက်ဒီလူပြုံးပြလိုက်နဲ့ပုံစံမျိုးတော့မဖြစ်နိုင်ဘူးဖျားသခင်အတွက်အမှုတော်ကိုဆောင်ဖို့ဆုံးဖြတ်ထားပြီးပြီအဲ့ဒီတော့ဖြစ်ချင်ရဖြစ်ကွာပြောချပြစ်လိုက်တော့မယ်ဆိုတဲ့မာမာကြောကြောရုပ်မျိုးရှိကောင်းရှိလိမ့်မယ်ဝိညာဉ်အင်အားပိုကဲပြီးတော့မကြောက်တရားနဲ့သိသာထူးခြားတဲ့ဥပရိရုပ်မျိုးရှိနေလိမ့်မယ်တချိန်တည်းမှာပဲ London Museum မှာ1928ခုနှစ်တုန်းကဝေလငမန်းဘိုက်ထဲမှာ3ရက်ကြာခဲ့ပြီးတော့ဆေးပြန်ကုယူခဲ့ရတဲ့ခိသိယောနာရဲ့ပုံစံမျိုးအမွေးတမွေးမှမရှိအရေပြားတွေမှာအသနီတွေလန်ပြီးတော့ကြံရစ်ခဲ့သူရဲ့ပုံစံမျိုးညတာရဲရဲကြီးများဖြစ်နေလိမ့်မလားအတိအကျတော့ကျွန်တော်မပြောရပါဘူးမိတ်ဆွေအပေါင်းတို့တမန်တော်ဝတ္ထုအိယတမန်တော်ကြီးရှင်ပေါ်လူကိုတော်တိုင်ဟာလေသေရွာပြန်ကိုတန်ခဲဖြစ်ခဲ့ဘူးသေးတယ်ဆိုရကိုမိတ်ဆွေတို့မှတ်မိကြလိမ့်အောင်မယ်ထင်ပါတယ်တိမောသေရဲ့ဇာတိချက်တွေလုတ်တရာဆိုတဲ့မြို့မှာစပြီးတော့သူတရားဟောခဲ့တုန်းကသူကိုအဲ့ဒီအရက်ကမယုံကြည်သူတွေမုန်းသူတွေနတ်သမားတွေအပြင်ဤကောနီတို့အန်တီအုတ်တို့ကဂျူးတယူသံသမားတွေဟာဂဲနဲ့ဝိုင်းပောက်တတ်တယ်။သေပြီဆိုပြီးတော့မြို့ပြင်ကိုအလောင်းကိုဆွဲထုတ်တယ်။ဒါပေမဲ့ယုံကြည်သူတွေဟာထိုအလောင်းကိုဝိုင်းရံကြည့်ရှုနေကြတုံးမှပဲရှင်ပေါ်လူတယောက်အသက်ပြောင်းဝင်ပြီးတော့မြို့ထဲကိုဇိုးဇိုးဆက်ဆက်နဲ့ပြောင်းဝင်သွားခဲ့တယ်ဆိုတာတွေ့ကိုစံစာမှာပွင့်ပွင့်လင်းလင်းဖော်ပြထားပြီးခဲ့ပါတယ်။ဟုတ်ပါတယ်တမန်တော်ဝတ္ထုအခန်းကြီး14တဲကမှတ်တမ်းများကိုပြန်ပြီးတော့ကြည့်စီခြင်းပါလေတမန်တော်ဝတ္ထုအခန်းကြီး14အငယ်16မှ27ထိုအခါယုဒလူတို့သည်အန်တီအုတ်မြို့ဤကောနီမြို့မှလာကြ၍လူအစုအဝေးတို့နှင့်ညှိညွတ်တိုင်ပင်ပြည်လျင်ပေါလုကိုကြောက်ခဲနှင့်ပြည့်၍သေပြီဟုစိတ်ခြင်းနှင့်မြို့ပြင်သို့ဆွဲငင်ကြ၏တပည့်တော်တို့သည်ဝန်းရံ၍နေကြစဉ်ပေါလုသည်ထ၍မြို့တဲသို့ဝင်ပြန်၏နေပြန်နေ၌ဘာနဘာနှင့်တကွဒရပီမြို့သို့ထွက်သွားလေ၏ထိုမြို့၌အေဝံဂေလိတရားကိုဟောပြော၍လူများတို့ကိုတပည့်တော်ဖြစ်စီပြီးမှလုတ်တရာမြို့ဤကောနီမြို့အန်တီအုတ်မြို့တို့ကိုအစဉ်အတိုင်းလှည့်လည်၍ပြန်ကြ၏တဲ့မိတ်ဆွေတို့ဘယ်လိုသဘောပေါက်ကြပါသလဲပေါလုတယောက်တကယ်သေခြင်းရင်သေမယ်မသေဘဲမြို့ပြင်ဆွဲထုတ်တယ်ဆိုရင်လေဘသူကမှဒီသူတို့ရဲ့ရန်သူကြီးလို့သဘောထားပြီးတော့တမန်တရေကြီးတယောက်အဖြစ်နဲ့ဂဲနဲ့ပေါက်တတ်ထားတဲ့အလောင်းကောင်ကြီးကိုတယုတ်တရတွန်းလှဲကလေးပေါ်တင်ပြီးတော့ဘယ်သူမှမဆွဲဘူးလုတ်တရာမျိုးပြင်အထိကြောက်လန်းမကြီးအတိုင်းပဲလက်နှစ်ဖက်ကနေဖြစ်စေခြေထောက်နှစ်ချောင်းကနေဖြစ်စေဒုံတိုင်ဒုံတိုင်ဒုံတိုင်နဲ့ဆွဲထုတ်တာပဲဖြစ်ရမယ်အဲ့ဒီတော့ရှင်ပေါ်လူရဲ့ကိုခန္ဓာလမ်းမာရင်စုပ်ပြတ်ပြီးတော့သေကူသေးရလိမ့်မယ်အဲ့ဒီလောက်အထိမရှိမလှဖြစ်ခဲ့ရတဲ့ပေါ်လူရဲ့ရုပ်ခန္ဓာဟာအခုတော့ဘာဆေးဝါးဘာမန္တရားကလေးနဲ့မှကုနေရတာကိုမတွေ့ရဘဲနဲ့အကောင်ပဂရိဘဝကိုဆုတလူဇက်ခနဲ့ပြန်ထမြို့ထဲကိုတောက်တောက်တောက်တောက်နဲ့ရှောက်ဝင်အမှုတော်ကိုအောင်မြင်စွာနဲ့ဆက်လက်ဆောင်ရွက်ခဲ့သေးတယ်။နောက်နေ့ကျတော့သာသနာခရီးတောင်မှဆက်လိုက်သေးတယ်ဆိုတာတွေ့ကိုကျွန်တော်တို့တွေ့ရပြန်ပါသေးတယ်။ဒီတော့ဒီဖြစ်စဉ်တွေဟာအဖဖျားသခင်ရဲ့ကျေးဇူးတော်နဲ့အသက်ပြန်လည်ရှင်သန်ခွင့်ရခြင်းပြေကြတယ်။အောဘွယ်သောအမှုတော်ကြီးတစ်ခုသာလျှင်ဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်မိတ်ဆွေတို့နားလည်နိုင်လောက်အောင်တမန်တော်ဝတ္ထုဟာဖော်ပြထားခြင်းနဲ့အတူတူပါပဲမိတ်ဆွေအပေါင်းတို့အဲ့ဒီလိုရှင်ပေါလုဟာသေရွာပြန်ဖြစ်တယ်သူဟာအဲ့ဒီအချိန်မှာအဖဖျားသခင်ရှိရာကောင်းကင်ဘုံကိုဆက်သွယ်မိခဲ့တယ်ဒါပေမဲ့မျောလွင့်ခြင်းဟာအနည်းငယ်သာရှိခဲ့တယ်လူဘဝနဲ့မဆိုင်တဲ့စကားတော်ဖန်တွေကိုကြားခဲ့ရတယ်ဒါတွေဟာကောင်းကင်ဘုံသားတွေရဲ့အဖန်တွေပဲဖြစ်ရမယ်စသည်စသဖြင့်နောက်ပိုင်းနှစ်ပေါင်းများစွာအကြမှာပြန်လည်ပေါ်ပြတာတွေကိုကျွန်တော်တို့တွေ့ရပါတယ်။ဒါဟာဖြင့်အလွန်လေးနက်တဲ့သေခြင်းမှရှင်ပြန်ရခြင်းရဲ့အထောက်အထားပဲဖြစ်ပါတယ်။ကောရိန္သုဩဝါဒစာဒုတိယစာဆောင်အခန်းကြီး7အငယ်1မှ30အတွင်းကိုပြန်ကြည့်ပါ။ကျမ်းအတိတ်ပဲတွေဟာဖိတ်ပြီးတော့လေးနက်နေပါတယ်။အဲ့ဒီလုတ်တရအရမှာအသေးခံခဲ့ရပြီးတဲ့နောက်ပရတိသူဘုံဆိုတဲ့ကောင်းကင်နိုင်ငံတော်ကိုရောက်ခဲ့ရခြင်းကိုပုံဖော်ပြတယ်ဆိုရကိုကောင်းကောင်းကြီးကျွန်တော်တို့သဘောပေါက်နိုင်ပါလိမ့်မယ်။ဟုတ်ပါတယ်။ကောရိန္သုဩဝါဒစာဒုတိယစာဆောင်အခန်းကြီး7အငယ်1မှ30။ငါသည်ဝါကြွားခြင်းကိုမပြုသင့်လျင်သခင်ဖျားပြတော်မူသောထူးဆန်းသောယူပါယုံနှင့်ဗျာဒိတ်တော်များကိုတဖန်ပြောအောင်မည်။34နှစ်အထက်ကခရစ်တော်၏တပည့်ဖြစ်သောလူတစ်ယောက်ကိုတတိယကောင်းကင်သို့တိုင်အောင်ခြိဆောင်သည့်အကြောင်းကိုငါသိ၏။ထိုအခါသူ၌ကိုခန္ဓာပါသည်မပါသည်ကိုငါမသိ ဖျားသခင်သိတော်မူ၏ထိုသူသည်ပရတိသူပုံတို့ချီဆောင်ခြင်းကိုခံရ၍လူမပြောအပ်မပြောနိုင်သောစကားကိုကြားသည့်အကြောင်းကိုငါသိ၏ထိုအခါကိုခန္ဓာပါသည်မပါသည်ကိုငါမသိဖျားသခင်သိတော်မူ၏ထိုသို့သောသူကိုဝါကြွားမိနွန်းဤအာနေခြင်းမှတပါကိုဂုံကိုမဝါကြွားဝါကြွားခြင်းဟာအလိုရှိလျင်လေသူယူဖြစ်သည်မဟုတ်အကြောင်းမူကားငါသည်ဟုတ်မှန်စွာပြောရ၏တစုံတယောက်သောသူသည်ငါကိုမြင်သည်တဲ့ငါသတင်းကိုကြားသည်တဲ့ငါကိုသာ၍မထင်စေခြင်းဟာငါမပြောဘဲနေ၏ငါခံရသောဗျာဒိတ်တော်အလွန်ထုမြတ်၍ငါသည်ထောင်သွားသောစိတ်မရှိစေခြင်းဟာငါကိုဒဏ်ခတ်သောစာရန်ဤတမန်ကြီးဟုသောငါကို၌စူးသောစူးကိုပေးတော်မူ၏ထိုဆင်းရဲခြင်းနှင့်ကင်းလွတ်မည်အကြောင်းသုံးချိန်မြောက်အောင်သခင်ဖျားကိုငါဆုတောင်း၍အသနာတော်ခံပြီးလျှင်ငါကျေးဇူးသည်သင့်အဖို့လောက်ပြီငါတကိုးသည်အာနေခြင်းအဖြစ်၌စုံလင်တတ်သည်ဟုမိန့်တော်မူ၏ထို့ကြောင့်ခရစ်တော်၏တကိုးသည်ငါအပေါ်၌ကျင်းဝတ်မည်အကြောင်းငါကို၌အာနေခြင်းအဖြစ်ကိုဝမ်းမြောက်သောစိတ်နှင့်ဝါကြွားခြင်းဟာသာ၍ငါအလိုရှိ၏တို့ဖြစ်၍ခရစ်တော်ကြောင့်ခံရသောအာနေခြင်းကဲ့ရဲ့ခြင်းဆင်းရဲခြင်းနှင်းဆဲနှိပ်စက်ခြင်းကြက်တီးစွာသောဒုက္ခဝေဒနာခံခြင်းတို့ကိုငါနှစ်သက်၏အကြောင်းမူကားငါသည်အာနေသောအခါတကိုးနှင့်ပြည့်စုံလျက်ရှိ၏မိတ်ဆွေတို့အဖဖျားသခင်ပြုတော်မူသောအံ့ဩဖွယ်အမှုတော်တို့အကြောင်းတွေးကိုအခုလိုကျွန်တော်တို့ပြန်ပြီးတော့အသေးစိတ်စဉ်းစားခွင့်ရတဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ယောနဝတ္ထုအဖြစ်နှုတ်ကပတ်တော်ကိုဖြစ်ပွားစေသူအဖဖျားကိုများစွာကျေးဇူးတင်မိပါတယ်ဟာလေလုယာချီးမွမ်းထောက်မနာပြုမိပါတယ်သူပြုတော်မူတဲ့အမှုလူအုံနှောက်နဲ့ကတော့အတော်ကြီးလိုက်ကြည့်ရတဲ့အပိုင်းတွေးခေါ်ရတဲ့အပိုင်းတွေရှိတာကိုမငြင်းနိုင်ဘယ်လို့မှမမိနိုင်တာတွေလည်းရှိခြင်းရှိမယ်။ဒါပေမဲ့တန်ရှင်းသောဝိညာဉ်တော်ရဲ့သွန်သင်မှုကိုခံယူပြီးတော့ဆက်လက်ကျွန်တော်တို့စီးပူးလေ့လာသွားကြရမှာပါ။ယောနာဝတ္ထုအခန်းကြီး3အငယ်5ကိုအငယ်4နဲ့ဆက်ပြီးတော့ဆက်ကြပါအောင်စို့။ယောနာသည်မြို့တဲသို့ဝင်၍တနေ့ခရီးသွားလျက်အရက်40လွန်သောနိနေဝေမြို့သည်ပျက်စီးခြင်းသို့ရောက်လိမ့်မည်ဟုကြွေးကြော်လေ၏။နိနေဝေမြို့သားတို့သည်ဖျားသခင်၏အမိန့်တော်ကိုယုံ၍လူကြီးလူငယ်အပေါင်းတို့သည်အစာရှောင်ရာအချိန်ကိုကြော်ညာ၍လျော်တေးအဝတ်ကိုဝတ်ကြ၏မိတ်ဆွေတို့ကျွန်တော်အထက်ကတင်ပြခဲ့တဲ့အတိုင်းပဲမသေးကောင်းမပြောက်ကောင်းပုံစံမျိုးနဲ့မျက်နှာသေးကြီးနဲ့ဖြစ်မယ်လို့ယူဆရတဲ့ယောနာဟာဆိုင်းမစင်ဘုံမပါဘဲနဲ့လက်သီးလက်မောင်းတန်းပြီးတော့မင်းတို့နိနေဝေမြို့သားတို့ရေရက်40တိတိလွန်ရင်မင်းတို့မြို့ကြီးပြတ်တော့မဟေးဆိုပြီးတော့អော်တဲ့အချိန်အဲ့ဒီနိနေဝေမြို့သားအပေါင်းတို့ဟာဒီလူကတော့အယူကြီးပဲပေါ့ချာချာကြီးကြက်မပြေတဲ့ငတိကြီးမဖြစ်နိုင်တာတွေကိုလာပြောနေတယ်ဆိုတော့မျိုးတယောက်မှမရှိဘူးအမိန့်တော်ကိုယုံ၍တဲ့မိတ်ဆွေအပေါင်းတို့နှုတ်ကပတ်တော်မှာအပြင်းထန်ဆုံးတောင်းဆိုမှုတစ်ချိန်တည်းမှာလူသားတို့ဘက်မှာအရေးအကြီးဆုံးပေးဆိုင်ရသောအမှုဟာပါလေယုံကြည်ခြင်းပဲအဲ့ဒီယုံကြည်ခြင်းဆိုတာဟာလေသူပြုတော်မူသောယေရှုတော်များကိုထောက်၍ယုံကြည်ကြရခြင်းခရစ်တော်၏အသေးခံတော်မူခြင်းအသွေးတော်အဖြစ်ကယ်တင်ခြင်းကိုယုံကြည်ကြရခြင်းပဲဆိုရကိုကျွန်တော်နားလည်ထားဖို့လိုပါ रे နိနေဝေမြို့သားတို့အတွက်အရေးတကြီးလိုအပ်နေသလိုဒီကနေ့ယုံကြည်သူအလုံးအတွက်လည်းအရေးတကြီးလိုအပ်နေတဲ့အရာဖြစ်ပါ रे ပေခြင်းရှင်ခြင်းနှစ်ခုကိုပိုင်းဖြတ်တဲ့အရာမို့လို့တက္ကလောကလုံးရဲ့အရေးအကြီးဆုံးရင်ဝယ်ပိုက်တင်သောအရာပဲဖြစ်ပါ रे အမိန့်တော်ကိုယုံ၍တဲ့မိတ်ဆွေတို့ကျွန်တော်ရဲ့ခရင်အသင်းတော်တွေမှာအဲ့ဒီအရေးအကြီးဆုံးလိုအပ်ချက်ကြီးတဲ့တခြားမလိုတာတွေကခေါင်းထောင်ထောင်ပြီးတော့လာရကြပါတယ်နော်အဲ့ဒီယုံကြည်ခြင်းမှာတော့အားပြောသွားပြီးတော့တခြားဘာဟိယတွေကလွှမ်းမိုးလာလို့ရှင်ရင်ကျွန်တော်ရဲ့အသင်းတော်တွေမှာလေအဖန်တွေပါလာနိုင်တယ်ဆရာကကျွန်တော်တို့အခုအပိုင်းမှာအထူးသတိထားဖို့လိုအပ်ပါလိမ့်မယ်ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး15အငယ်7မှ15အတွင်းကဖော်ပြခြင်းဟေဘဲဩဝါဒစာအခန်းကြီး7အငယ်1နှစ်ဖော်ပြချက်တွေဟာတမန်တော်ကြီးတွေကနေတဆင့်ယုံကြည်သူအသင်းတော်တို့အတွက်ယုံကြည်ခြင်းတရားမပြတ်ပြားအောင်အစဉ်တစိုက်သတိပေးလျက်ရှိနေတယ်လို့ကျွန်တော်ဆိုချင်ပါ रे ကောရိန္သုဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး15အငယ်7မှ15အတွင်းမှာအခုလိုတွေ့နိုင်ပါ रे ယခုမှခရစ်တော်သည်သေခြင်းမှထမြောက်တော်မူကြောင်းကိုဟောပြောရသည်ဖြစ်၍သေးသောသူတို့သည်ထမြောက်ခြင်းမရှိဟုတင်တို့တွင်အချို့သောသူတို့သည်အဘယ်ကြောင့်ဆိုရကြသနည်းသေသောသူတို့သည်ထမြောက်ခြင်းမရှိလျှင်ခရစ်တော်သည်ထမြောက်တော်မမူခရစ်တော်သည်ထမြောက်တော်မမူလျှင်ငါတို့ဟောပြောခြင်း၌အကျိုးမရှိသ သင်တို့ယုံကြည်ခြင်း၌လည်းအကျိုးမရှိထိုမျှမကငါတို့သည်ဘုရားသခင်၏အမှုမှမမှန်သောတက်သေးခံဖြစ်ကြ၏တဲ့မိတ်ဆွေအပေါင်းတို့ဟေပြဲဩဝါဒစာအခန်းကြီး7အစပိုင်းမှာကျတော့အခုလို့တွေ့ရခြင်းပါအငယ်1နဲ့2ကိုလေ့လာကြည့်ပါထို့ကြောင့်ဤမျှလောက်များစွာသောတက်သေးအပေါင်းတို့သည်ငါတို့ကိုဝိုင်းရံလျက်ရှိကြပြီဖြစ်၍ငါတို့သည်ခတ်သိမ်းသောဝန်တို့ကို၎င်းနှောက်ရက်တက်သောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံးတိုင်သို့ရောက်ခြင်းငှာအာမလျော့ပေပြေးကြကုန်အံ့ယုံကြည်ခြင်းကိုအစအဦးစီရင်၍စုံလင်စေတော်မူသောသခင်ယေရှုကိုစိတ်စိတ်ထောက်ရှုကြကုန်အံ့ထိုသခင်သည်မိမိရှေ့၌ထားသောဝမ်းမြောက်ခြင်းအကြောင်းကြောင့်ရှက်ကြောက်သောအရာကိုမမှတ်ဘဲလက်ဝါးကတ်တိုင်၌ခံပြီးမှဖျားသခင်၏ပလင်တော်လက်ရာဘက်၌ထိုင်နေတော်မူ၏မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ယေရှုခရစ်တော်အဖြစ်အသက်ရှင်ခြင်းတရားအကြောင်းကိုကျွန်တော်လေ့လာလျက်ရှိနေကြတယ်ကျွန်တော်မိတ်ဆွေတို့အင်မတန်ပြတ်သုံးလွယ်တဲ့လူဘဝမြေကြီးသားတို့သွားရလမ်းကိုနှိကုံးတစ်နေ့မှမလွဲမသွေသွားရမယ်ဘဝမှာအဲ့ဒီအသက်ရှင်ခြင်းယေရှုတရားတဲ့ကြီးမားတဲ့ယေရှုတရားလောကမှာဘယ်မှမရှိနိုင်တော့ပါဘူးအခုယောနဝတ္ထုတဲကနိနေဝေမြို့ကြီးရဲ့ပြောင်းလဲမှုဟာအမခန်းနိုင်လို့လှပါတယ်လူကြီးလူငယ်အပေါင်းတို့သည်အမိန့်တော်ကိုယုံ၍အစာရှောင်ရာအချိန်ကိုကြင်ညာပြီးသကာလလျှော်တေအဝတ်ကိုဝတ်ကြ၏တဲ့အဖဖျားသခင်စီကိုနှိမ့်ချစွာတိုးဝင်ခြင်းကမဲအဖဖျားသခင်ပေးတဲ့ကယ်တင်ခြင်းကျေးဇူးကိုလက်ခံမဲတူပြိုင်အစာရှောင်ကြမဲဆိုတဲ့အတိတ်ပဲဖြစ်တယ်နှိမ့်ချခြင်းရဲ့အမှတ်လက္ခဏာအဖြစ်အဝတ်ကျန်းတွေကိုလည်းတူပြိုင်ဝတ်ကြလိမ့်မဲတဲ့မိတ်ဆွေအပေါင်းတို့အစာရှောင်တယ်ဆိုတာကိုဥပရိသတရားအနေနဲ့နှုတ်ကပတ်တော်ဟာဘယ်နေရာမှမဖော်ပြပါဘူးဒါပေမဲ့ဥပရိသချက်မှတ်သလောက်ဤပါအစာရှောင်ခြင်းနဲ့ဥပုပ်ဆောက်တည်ခြင်းဟာဆက်ဆက်နေတယ်ဆိုတာကိုကျွန်တော်တွေ့ရပါတယ်ကက်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ဟာသူ့ရဲ့အမှုတော်ခရီးစဉ်မစမီအချိန်မှာအစာရှောင်ခဲ့တယ်ဆိုတာကိုတွေ့ရသလိုကိုခန္ဓာအားနဲ့လွန်အားကြီးပြီးတော့စာရမဏ္ဍရဲ့နှောက်ရှက်မှုကိုတောင်းမှခံယူခဲ့တယ်ဆိုတာကိုတွေ့ရသလိုသိခဲ့ခဲ့တဲ့အမှုတော်တွေကိုလုတ်တဲ့အချိန်တိုင်းမှာအစာရှောင်ခြင်းနဲ့ဆူတောင်းခြင်းဟာရှိရလိမ့်မယ်ဆိုတာတွေ့ကိုတကူတကဖော်ပြဆုံးမခဲ့တဲ့အပိုင်းတွေရှိပါတယ်။ဟုတ်ပါတယ်။ခရစ်တော်ဟာအသက်40အစာမစားဘဲနေခဲ့တယ်။ခန္ဓာကိုယ်ရဲ့အားလျော့ကျခြင်းအချိန်မှာဝိညာဉ်သတ္တိကိုပို့ပြီးတော့ခံစားရတဲ့အတွက်ကြောင့်စာရမဏ္ဍရဲ့နှောက်ရက်တိုက်ခိုက်မှုကိုအကျွင့်မဲ့ဖြိုဖျက်နိုင်ခဲ့တယ်ဆိုတဲ့သမာတရားဖော်ပြခြင်းများကိုရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး4မှာကျွန်တော်တို့အခုလို့တွေ့နိုင်ပါတယ်။ယေရှုသည်သင်ရှင်းသောဝိညာဉ်တော်နှင့်ပြည့်စုံလျက်ယောဒန်မြစ်နားမှပြန်စဉ်တွင်ဝိညာဉ်တော်သည်တောသို့ပို့ဆောင်တော်မူ၏အရက်40ပတ်လုံးမန္တ၏စုံစမ်းသွေးဆောင်ခြင်းကိုခံတော်မူ၏ထိုကာလပတ်လုံးအစာအာဟာရကိုသုံးဆောင်တော်မူထိုကာလလွန်ပြီးမှမွတ်သိပ်တော်မူ၏မန္တကလည်းကိုတော်သည်ဖျားသခင်၏သားတော်မှန်ဖြင့်ဤကြောက်ခဲကိုမုန့်ဖြစ်စေခြင်းဟာအမိန့်ရှိတော်မူပါဟုလျှောက်လေ၏ယေရှုကလည်းလူသည်မုံအားဖြင့်သာအသက်ကိုမွေးရမည်မဟုတ်ဖျားသခင်မိန့်တော်မူသည်မြအားဖြင့်အသက်ကိုမွေးရမည်ဟုကျမ်းစာ၌လာသည်ဟုပြန်ပြောတော်မူ၏တဲ့အဲ့ဒီရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး၄ထဲမှာပါပဲနော်အငယ်၈ကျတော့ယေရှုကအချင်းစာရန်ငါနောက်သို့ဆုတ်လောသင်ဤဖျားသခင်ထားဝယ်ရဖျားကိုကိုးကွယ်ရမည်ထိုဖျားသခင်ကိုသာဝတ်ပြုရမည်တဲ့တခါအငယ်၁၂နဲ့၁၃မှာကျတော့သင်ဤဖျားသခင်ထာဝရဖျားကိုသင်သည်အစုံအစမ်းမပြုရဟုကြံစကားရှိသည်ဟုပြန်ပြောတော်မူ၏ထို့သောမာနတ်သည်စုံစမ်းသွေးဆောင်ခြင်းအမှုအလုံးစုံကိုအကုန်အစင်ပြုပြီးမှအထံတော်မှထွက်သွား၍ကာလအတန်အရာနေလေ၏တဲ့မိတ်ဆွေတို့ကြားတဲ့အတိုင်းပါပဲနော်ဒါဟာအစာရှောင်ခြင်းကနေရရှိလာတဲ့ဝိညာဉ်ရေးတတ္တိရဲ့သဘောအဲ့ဒီတိုင်းပါပဲရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး9အငယ်28 29တို့မှာလဲပြန်ပြီးတော့လေ့လာကြည့်ပါ။အိမ်တို့ဝင်တော်မူပြီးမှတပည့်တော်တို့ကအကျွန်ုပ်တို့သည်ထိုနတ်ကိုအဘယ်ကြောင့်မနှင်ထုတ်နိုင်ပါသနည်းဟုတိတ်ဆိတ်စွာမေးလျှောက်ကြသောကိုတော်ကဆုတောင်းခြင်းအစာရှောင်ခြင်းမှတပါအဘယ်သို့သောအဖြစ်ထိုနတ်မျိုးသည်မထွက်နိုင်ဟုမိန့်တော်မူ၏တဲ့။ဒါရီယာအင်မတန်ကောင်းမွန်တဲ့ခရစ်ဝင်ကျမ်းများရဲ့ညွန်ပြချက်တွေပဲဖြစ်ပါလေ။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အတိတ်ပဲကတော့ကိုယ်ဇာတိအင်အားတဲ့ဝိညာဉ်အင်အားကိုရယူခြင်းတည်းဆိုတဲ့ပြဋ္ဌာန်းချက်နဲ့အစာရှောင်ခြင်းဟာအလွန်လှုပ်တဲ့လှုပ်ထိုက်တဲ့အမှုတော်တစ်ခုဖြစ်တယ်ဆိုတာကိုမြင်ရပါပြီ။မလှုပ်ရင်မဖြစ်ဘူးဆိုတဲ့ပြဉ္ညာသဘောတရားတော့မဟုတ် ဒါပေမဲ့ကိုကိုကိုချိုးနှိမ်ခြင်းကိုကိုကိုနှိမ်ချခြင်းအလျှော့ပေးခြင်းမာနများကိုဖယ်ရှင်းခြင်းစသည်စသဖြင့်အလွန်ကောင်းတဲ့အတိတ်ပဲသဘောတက်ရောက်ပါလေအလွန်ကျေးဇူးကြီးမားလှပါသောပြုပြင်ပြင်ဆင်ပေးသောအမှုတော်တစ်ခုရဲ့ရှုထောင့်ကနေပြီးတော့ဆောင်ရွက်အပ်သောအကျင့်ကောင်းတစ်ခုအဖြစ်ကျွန်တော်တို့တွေ့မြင်ရပါတယ်။ဒါပေမဲ့ဒါကိုနှုတ်ကပတ်တော်ဟာအသေးမစိတ်ဘူး။ပြတ်ထန်းချက်တစ်ခုအနေနဲ့မဖော်ပြဘူး။ပြည့်ညတ်တော်အဖြစ်မသတ်မှတ်ဘူး။ဒါပါကြောင့်တို့ဖျားသခင်အားယုံကြည်၍အခြားပေးဆက်เสียအရာများအခြားဆောင်ရွက်เสียအမှုတော်များသူ့တဲ့အရေးကြီးနေတာဒီအများကြီးရှိလို့ဖြစ်ပါတယ်။လူကိုလူသားရဲ့သဘာဝထတရားနဲ့အညီသာလျှင်စားသောက်နေထိုင်အသက်ရှင်ရင်းနဲ့လူသားပီပီသသလူဘဝရဲ့ကောင်းမှုတို့ကိုဖြည့်စီပရာဟိတဆိုတဲ့အများတို့အတွက်ကျေပြန့်သောနှလုံးသားစိတ်အစဉ်နဲ့ဝေမျှသာဝရအသက်ရှင်ခြင်းကိုရှေ့ရှုဆိုတဲ့ပန်းတုံးတိုင်များမပြည့်စည်စေဖို့သာလျှင်ဖြစ်ပါလေအဲ့ဒီအလွန်ကျေပြန့်သောသမာလမ်းကြောင်းကြီးတဲ့မှဒီလိုအစာရှောင်ခြင်းမိမိရဲ့ကိုယ်ခန္ဓာကိုမိမိချိုးနှိမ်ခြင်းဆိုတဲ့အမှုတော်ကိုမိမိရဲ့ကိုယ်ပိုင်ခံစားချက်နဲ့မိမိကိုယ့်ဘာသာကိုကျင့်သုံးစေခြင်းလို့သာလျှင်ဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့နှုတ်ကပတ်တော်တလျှောက်လုံးဟာဒီအသက်လမ်းခရီးရှည်ကြီးအတွင်းမှာလူသားတို့ရဲ့လွတ်လပ်စွာတွေးခေါ်မျှော်မြင်ခြင်းဆိုတာကိုဘလောက်အထိအသိအမှတ်ပြုတယ်။အသက်ရှူချောင်ကြည့်အောင်ဘလောက်အထိအခွင့်အရေးပေးထားတယ်။ခရစ်တော်ကိုယုံကြည်အားကိုးရခြင်းဟာဘလောက်အတိုင်းအတာအထိကျေပြန့်သောရှင်သန်ခြင်းသဘောတရားကိုဖော်ပြနေတယ်ဆိုတာတွေ့ကိုမိတ်ဆွေတို့အားလုံးသိကြပြီဖြစ်မှာပါယောမဩဝါဒစာကိုဒီအပိုင်းမှာကျွန်တော်အနေနဲ့ကိုးကားပြရစီယောမဩဝါဒစာအခန်းကြီး14ရဲ့အငယ်9မှ9ကိုကြည်ပါယုံကြည်ခြင်းရဲ့နောက်မှာကန့်ညှိလိုက်ပါနေတတ်တဲ့အစွဲအလန့်အယူအဆနှောင်ကြိုးတို့ကိုလျှော့ချနိုင်ဖို့ဖြည့်ပေးထားတယ်ဆိုတာကိုရှင်းနေအောင်ကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်ဒါကိုပဲအဲ့ဒီကျမ်းရဲ့အငယ်20နဲ့23အတွင်းမှာကြတော့ထပ်မံအားဖြင့်သွန်းလောင်းထားတာတွေ့ကိုကျွန်တော်အဖို့ရှင်းနေအောင်တွေ့ကြရမှာဖြစ်ပါတယ်။ဒါတွေကိုအကုန်လုံးစုပေါင်းလေ့လာကြည့်စီခြင်းပါတယ်။ယောမဩဝါဒစာအခန်းကြီး14ရဲ့အငယ်9မှ9နဲ့အငယ်20မှ23ဖြစ်ပါတယ်။နေရဲ့တရက်တရက်သာ၍မျက်ပြီဟုလူအချို့ထင်တတ်၏။လူအချို့မထင်လူတိုင်းမိမိစိတ်သဘောကြပါစေ။နေရကိုဆောင်သောသူသည်သခင်ဖျားကိုထောက်၍ဆောင်၏နေရကိုမဆောင်သောသူသည်လည်းသခင်ဖျားကိုထောက်၍မဆောင်ဘဲနေ၏စားသောသူသည်သခင်ဖျားကိုထောက်သောစိတ်နှင့်စား၍ကျေးဇူးတော်ရှိသည်ဟုဝန်ခံ၏မစားသောသူသည်လည်းသခင်ဖျားကိုထောက်သောစိတ်နှင့်မစားဘဲနေ၍ကျေးဇူးတော်ရှိသည်ဟုဝန်ခံ၏ယုံမှသောသူသည်စားလျင်ယုံသောစိတ်မရှိဘဲစားသောကြောင့်အပြစ်စီရင်ခြင်းကိုခံရ၏ယုံသောစိတ်မရှိဘဲကျင့်သမျှသောအကျင့်တို့သည်အပြည့်ရှိကြ၏တဲ့သောတာရှင်အပေါင်းတို့ယုံကြည်ခြင်းတရားဆိုတာဟာစိတ်ကူးရင်တက်တက်မဟုတ်တလို့အတွေ့အဲမှာတင်နစ်မြုပ်နေအပ်သောအရာအရှင်မဟုတ်ပါဘူးယုံကြည်ခြင်းရှိတဲ့အခါမှာဒီယုံကြည်ခြင်းကိုဖြစ်စေသောယေရှုတော်နဲ့ထိုက်တန်တော်လျော်တဲ့လက်တွေ့အကျင့်တရားဆိုတာဟာပါဝင်လာရစမြေဖြစ်ပါလေဒါကိုတမန်တော်ကြီးများဖြစ်တဲ့ရှင်ယာကုပ်ရှင်ပေတရုတို့ဟာအသေးစိတ်ဖော်ပြပေးခဲ့ကြပြီးပါပြီကက်တင်ရှင်ကိုရိုဒန်ရဲ့အသက်တော်ကိုစွန့်ခြင်းကားရင်တော်ပေါ်မှာဝေဒနာခံစားခြင်းအပေါင်းတို့ဟာစိတ်ကူးရင်မဟုတ်လက်တွေ့ဖြစ်ခဲ့သလိုကျွန်တော်ကျမတို့ရဲ့အသက်တာတွေဟာကယ်တင်ရှင်ရဲ့လက်တွေ့ဘဝစွန့်လွတ်စွန့်စားခြင်းများနဲ့ထိုက်တန်တော်လျော်သောပေးဆက်ခြင်းဆိုတာကိုအသက်တာတစ်လျှောက်လုံးမှာကြိုးစားဖော်ပြသွားကြမှာဖြစ်တယ်။ဒါဟာလေသခင်အလိုတော်နဲ့အညီဖြစ်လို့မခံယူနိုင်လောက်အောင်ခက်ခဲခြင်းမရှိခွန်အားအပြည့်နဲ့ဆောင်ရွက်သွားနိုင်ရန်ယုံကြည်သူအပေါင်းတို့ရဲ့တာဝန်ဖြစ်တယ်ဆိုတာတွေ့ကိုပါကျွန်တော်သိနိုင်အောင်လို့ဩဝါဒစာအပေါင်းဟာညွှန်ပြပေးခဲ့ပြီးပါပြီမိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာအခုအချိန်မှာတော့ငါ့ကိုမယုံကြည်ရင်ဒီမျိုးကြီးဟာပျက်စီးရမယ်ဆိုတဲ့အမိန့်တော်ကိုယုံကြည်ခြင်းအပြင်နိနေဝေမြို့မှာရှိနေတဲ့လူကြီးလူငယ်အပေါင်းတို့ဟာအစာရှောင်ရာအချိန်ကိုကြင်ညာပြီးတကလားရှော်တေအဝတ်ကိုဝတ်လျက်အဖဖျားသခင်ခြေတော်ရင်ကိုတိုးဝင်ချင်းကပ်လျက်ရှိနေကြပါပြီမိတ်ဆွေအပေါင်းတို့အရာရာဟာအဖဖျားသခင်ဤကျေးဇူးတော်ကြောင့်သာဖြစ်တည်လာရတယ်ဆရာကိုကျွန်တော်မိတ်ဆွေတို့ရဲ့အသက်တာဟာဘယ်လိုမှမငင်းနိုင်အောင်တွေ့မြင်ကြရမှာဖြစ်ပါတယ်အဖဖျားသခင်ဟာနိနေဝေမြို့ကြီးကိုကျေးဇူးတော်နဲ့ကယ်တင်ခြင်းပြုလို့တော့အတွေ့ပြုလို့တဲ့အတွေ့ယောနကိုမဖြစ်မနေပို့ဆောင်ပြီးတော့ကျေးဇူးပြုခဲ့တယ်ယောနတူးချင်းအနေနဲ့ဆိုရင်တော့သူဟာနိနေဝေကိုမုန်းတယ်ကျွန်တော်ပြောခဲ့တဲ့အတိုင်းယွံကြောက်ကြောက်ရွံ့ခြင်းလည်းရှိခဲ့လိမ့်မယ်ဣသရေလရဲ့ရန်သူတော်လူမျိုးတော်အာရှုရိအမျိုးအနွယ်တွေဖြစ်နေတယ်မဟုတ်ဘူးလားဒါကြောင့်မလို့ဒီလူမျိုးကိုကယ်တင်ခြင်းမရစေခြင်းဘူး ဒင်းတို့အပြစ်တွေ့ကြောင့်ဒင်းတို့ခံစီဆိုတဲ့သဘောထားမျိုးထားခဲ့လိမ့်မယ်ဘယ်လို့မှယောနရဲ့ရင်ထဲမှာမေတ္တာမပေါ်နိုင်ခဲ့ဘူးဒါကြောင့်မို့လဲအဖဖျားသခင်ရဲ့တာဝန်ကိုခေါင်းဆောင်ပြီးတော့ထွက်ပြေးဖို့ကြိုးစားတယ်ဘယ်လိုပဲဖြစ်ဖြစ်အဖဖျားသခင်ဟာမိမိအလိုတော်အတိုင်းမဖြစ်မနေဆောင်ရွက်နိုင်စွမ်းရှိသည်နှင့်အညီယောနကိုပင်လယ်မုန်တိုင်းနဲ့ပင်လယ်ငါးကြီးတကောင်တို့နဲ့အဆုံးပြုပြီးတော့နိနေဝေကိုပြန်ပြီးတော့မရောက်ရောက်အောင်ပို့ဆောင်ပေးလိုက်တယ်ဆိုတဲ့ဖြစ်စဉ်အပေါင်းတို့ဟာကျွန်တော်မိတ်ဆွေတို့ယုံကြည်သူအဖွဲ့အစည်းအတွက်အလွန်ကြီးမားလှတဲ့သင်ခန်းစာပဲဖြစ်တယ်လို့ကျွန်တော်ပြောချင်ပါ रे ကျွန်တော်ယင်ထဲမှာရှိတဲ့အတိုင်းပြောရရင်လူလောကကြီးဟာတကယ်တမ်းလဲမေတ္တာတော်အနန္တနဲ့ထိုက်တန်ပါစာသူ့အပြစ်သဘာဝနဲ့သူလွတ်ထားလိုက်တာဟာပို့ပြီးတော့မကောင်းဘူးလားသူတို့ဟာသူတို့ဖြစ်ချင်တိုင်းဖြစ်ပြစ်မထားတိုက်ဘူးလားဆိုရကိုစဉ်းစားခြင်းစရာကောင်းလာတယ်ဒါပေမဲ့ဒါဟာကျွန်တော်ရဲ့တစ်ဖက်ဖက်အတွေ့ဖြစ်တယ်လို့အခုယောနဝတ္ထုတဲကဇက်လိုက်ပရောဖက်ကြီးယောနရဲ့အတွေ့လည်းဖြစ်တယ်။ရွေးမှနေသောအတွေ့နဲ့ရွေးမှနေသောအရေးတစ်ခုသာဖြစ်ပါ रे ။အဖဖျားသခင်ပြုစေလိုသောအမှုတို့ကိုအဖဖျားသခင်ကိုချစ်တဲ့လူမှန်တွေဟာဆောင်ရွက်သွားကြရမှာကြီးပဲဖြစ်ကြောင်းပါ
။ဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါ रे ။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကြားမိုင်းတွေကယောနဝတ္ထုခန်းကြီး3အခန်းငယ်6ကနေအခန်းငယ်10အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။